ချမဆုမမရှင်ရန်ကုန်တိုင်းတွင်းမှာကိုဗစ် -19 ကူးစက်မှုနှုန်းမြင့်တက်လာတာနဲ့အမျှယောဂဗိုလ်ကူးစက်ပြန့်နှံ့မှုကာကွယ်ဖို့ဆိုပြီးရက်ွက်တွေကလမ်းတွေမှာကိုယ့်အစီအစဉ်နဲ့ကိုယ်အသွားအလာကန့်သက်ပိတ်ဆို့ကာယန္တရာတွေလုပ်နေတာကြောင့်ကြုံရတဲ့အခက်အခဲနဲ့အမြင့်သဘောထားတွေတင်ပြပေးကြပါမယ်။ရန်ကုန်တိုင်းတွင်းမြို့နယ်တော်တော်များများမှာပြည်တွင်းပြည်ပခီးသွားရာဇဝင်မရှိယောဂဗိုလ်ကူးစက်သူနဲ့ထိတွေ့မှုမရှိပဲကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေများပြားလာတဲ့အတွက်စက်တင်ဘာလ1ရက်နေ့ကစပြီးပထမတစ်ကြိမ်မြို့နယ်9မြို့နယ်စက်တင်ဘာလ9ရက်နေ့မှာနောက်ထပ်21မြို့နယ် stay home အမိန့်ထုတ်ပြီးပြည်သူတွေနေအိမ်ထဲမှာပဲနေဖို့ညွှန်ကြားချက်ထုတ်ထားတဲ့တစ်ချိန်တည်းမှာပဲဒီအပိုင်းတွေထဲမှာယောဂဗိုလ်ကူးစက်သူကနေ့စဉ်ရာခိုင်နှုန်းထိတိုးလာတဲ့အတွက်ရက်ကွက်မြို့နယ်လမ်းဝင်ထွက်တွေကိုကိုယ့်အစီအစဉ်တွေနဲ့ကိုယ်ပိတ်ဆို့တားဆီးကန့်သတ်မှုတွေလှုပ်လာကြလို့လူလူကြားစိုးရိမ်မှုတွေပိုတိုးလာနေပါတယ်။အခုလိုကိုယ့်အစီအစဉ်နဲ့ကိုယ်လမ်းတွေပိတ်ဆို့အသွားအလာကန့်သတ်မှုတွေနဲ့လော့ကဒေါင်းချနေတာတွေကလူလူတွေစိုးရိမ်မှုနဲ့သွားလာရေးအခက်အခဲပိုဖြစ်လာနိုင်တယ်လို့ဒီလောက်ရက်တွေဟာဥပဒေနဲ့မညီဘူးလို့ရန်ကုန်မြို့ကဥပဒေပညာရှင်တူဦးဖြစ်တဲ့ရှင်နေဦးစိုးမိုးမြင့်ကပြောပါတယ
်။ကျွန်တော်တို့ရှင်းကားမှာစေဟုံးအစီအစဉ်ကိုတည်တည်ချာချာလေးအောင်မြင်အောင်ကျွန်တော်တို့လုပ်ဖို့ကအဓိကလိုအပ်တာလို့ကျွန်တော်မြင်တယ်အဲ့တော့လော့ဒေါင်းပုံစံမျိုးဒီလိုမျိုးကြီးပိတ်ထားတာပြုထားတာကြီးကြတော့နည်းနည်းလေးများသွားပြီလေအမှန်တော့ပုံစံလွဲနေတာဗျရက်ွက်ရက်ကြီးတွေနဲ့လည်းဆိုင်တာပေါ့သူတို့နားလဲယူဆတဲ့ပုံစံမျိုးနဲ့အခုကအားလုံးကတော့ကောင်းဖို့တော့စေတနာနဲ့တော့လုပ်နေကြတာပဲလေဒါပေမဲ့နည်းနည်းမှားယွင်းတဲ့ဟာလေးတွေပေါ့ဒါကကျွန်တော်တို့မတရားတားဆီးတာဖြစ်နေပြီပြီးတော့ကားတွေလေသွားလို့မရတဲ့အခါကျတော့အရေးကြီးရဲ့ကျန်းမာရေးဆိုင်ရာကိစ္စတွေမှာဒါပြဿနာတွေပေါ်လာနေတယ်အများကြီးပဲပြီးတော့လေဒီကိစ္စတွေလောက်တာကလည်း volunteer တွေလုပ်ပေးနေတာလေ authority ရှိတဲ့လူကလောက်တာမဟုတ်တဲ့အခါကျတော့ပြဿနာတွေအများကြီးတက်လာနိုင်ကြရရှိတယ်လေ
အခုဆိုရင်ရန်ကုန်တိုင်းတွင်တမျိုးနယ်နဲ့တမျိုးနယ်ကြားရက်ွက်တစ်ခုနဲ့တစ်ခုကြားလမ်းဝင်ထွက်တွေကိုအကာအယံနေနဲ့ပိတ်ဆို့ကာယံနေတာဟာဘယ်ဖွဲ့စည်းရဲ့ညွှန်ကြားချက်မှအထူးကြမသိတဲ့အနေအထားဖြစ်နေလို့သက်ဆိုင်ရာအုပ်ချုပ်ရေးအာဏာပိုင်အစဉ်အဆက်ညွှန်ကြားချက်မူဝါဒခိုင်မာအောင်ဆောင်ရွက်တင်ပါတယ်လို့ရန်ကုန်မြို့ကသတင်းစာဆရာဦးစည်ရသူကတုံ့တက်ပါတယ်
။ဟုတ်တော့ဘယ်သူကဘယ်လိုပိတ်နေမှမသိဘူး။အဲဒီကားပိုင်ဝင်လို့မရဘူး၊တက္ကစီဝင်လို့မရဘူး။အဲ့ဒါကြတော့ဟိုလူကြီးပိုင်းနေပေါ့ဗျာ80ကျော်80ကျင်ထွက်ခြင်းနဲ့ဆိုလဲအရင်ဆုံးတော့ကိုယ်ဝင်နေရတယ်ရက်ွက်ထဲကနေအပြင်ရင်ထွက်ဆိုတဲ့အခါကျတော့တော်တော်ဟိုဒုက္ခရောက်တယ်ပေါ့နော်တချို့ဟာတွေကတော့လည်းမလိုအပ်ဖက်နဲ့လှုပ်တာလို့လည်းမြင်တဲ့လူတွေလည်းအများကြီးပဲပေါ့နော်တရက်ွက်နဲ့တရက်တလန်းနဲ့တလန်းသွားဖို့တောင်းမှအခုကခက်နေတာဟိုသွားလို့လာလို့မှမလွယ်ဘူးပေါ့လေ freedom of movement ခေါ်တာပေါ့နော်ဆိုတဲ့အခါကျတော့ဒီလောက်ကြီးတော့လည်းဆိုးရအောင်လည်းမဟုတ်ဘဲနဲ့ဒီလိုမျိုးဖြစ်တာကြတော့လေအခုချိန်ကစီလုံးညီညွတ်အောင်မဲ့ချိန်မှာစိတ်ဝမ်းကွဲကြမှုဖြစ်တယ်အဲ့ဒီကနေပြီးတော့မှမလိုအပ်ဖက်နဲ့ဒေါသတွေကျွန်တော်တို့ကြီးလာနိုင်တယ်ပေါ့နော်ဒီခေါက်ပထမ line ချက်တုန်းကအဲ့ဒီအတွေ့အကြုံသင်ခန်းစာယူပြီးတော့ပြည်အောင်စုနဲ့ပြည်နယ်နယ်တိုင်းဒေသကြီးတွေဆွေးနွေးတိုင်ပင်ပြီးလုပ်ခဲ့ကြတယ်တိုင်းဒေသကြီးတွေမှာဆိုတဲ့မြို့နယ်တွေကိုဒါတညီတညွတ်ပဲမူဝါဒပြန်အောင်ဘယ်လိုလုပ်ခဲ့လဲအဲ့လိုမျိုးတွေပြန်လေ့လာလိုက်ရင်ကောမှအများကြီးတိုးတက်သွားနိုင်တယ်ပေါ့နော်အဲ့လိုမြင်ပါတော့ဟုတ
်ရက်ွက်တွေလမ်းတွေထဲမှာပိတ်ဆို့ကာယံထားတဲ့လော့ကဒေါင်းအစီအစဉ်တွေဟာပြည်သူလူထုသွားလာရေးအတော်လေးအဆင်မပြေဖြစ်နေကြရတယ်လို့ရန်ကုန်မြို့ကအင်ရှင်မတူကသူတွေ့ကြုံရတဲ့အခက်အခဲပြောပြပါတယ
်အဲ့ဒီဟိုလော့ကဒေါင်းတွေကလေတိုင်းဒေသရန်ညွှန်ကြားထားတာလားမညွှန်ကြားထားဘူးလားဆိုရင်ထုတ်ပြန်ကြလည်းမရှိဘူးမှရယ်မရှိပဲနဲ့ကိုယ်အနာနဲ့ကိုလုံနေကြတာပေါ့နော်အရင်တော့ကလည်းလော့ကဒေါင်းလုပ်တယ်ဆိုပြီးရက်ွက်ထဲမှာအဲ့ရက်ွက်လူကြီးတွေအားနေရတယ်ဘလုံးကအဲ့မှာထိုင်ပြီးသားတွေထိုင်ကြောနေရပေါ့နော်ကျန်တဲ့လမ်းသွန်းတနာပြည်သူကြားတဲ့ခါကျတော့လော့ကဒေါင်းလုပ်တယ်ဆိုပြီးဝင်ဝင်ပြူတကယ်တမ်းဟိုယောဂကာကွယ်ဖို့အကျိုးမတကယ်ရှိရလားဆိုတာပြန်စဉ်းစားတင်နေပေါ့နော်အချက်ပေါ့နော်အဲ့တော့တွားရလားအစ်မပြေဘူးအဓိကကအရေးကြီးတာကလူတယောက်ချင်းစီကလုံရမယ် measures ပေါ့နော်အဲ့ဒါကကိုကိုကိုဟို distancing ထားတာမျိုးလို့ mask တာမျိုးလို့ပြီးတော့မကြာခဏလက်စည်းရဲပေါ့နော်ဒီဟာတွေကတေချာတဲ့အချက်တွေလုံရမယ်အစားအိုမဟုတ်တာတွေထောက်လုံးနေလို့ရှိရင်တနည်းလူတွေလောက်ကိုင်းခက်ခဲဖြစ်တာပဲအဖတ်တင်မယ်ပေါ့နော်အခုကတိုင်းနေတာရအမိန်တစ်မျိုးထုတ်တယ်ပြီးတော့ပြည်တော်စုကကျမရေးဝန်ကြီးဌာနကတစ်မျိုးပြောတယ်ပေါ့နော်ဒီအုပ်ချုပ်ရေးရန်နေရာမှာ coordination မရှိဘူးဆိုတဲ့ဟာကိုအရင်ကထင်ဟပ်စီတယ်ဒီ policy တွေကကြောင်နဲ့တရားနဲ့တေချာညှိနှိုင်းထားတဲ့ policy တွေရောဟုတ်ရလားဆိုတာမိကုန်းထုတ်စရာဖြစ်လာရဲ့အဲ့တော့ဒီ new normal မှာဒီလူတယောက်ချင်းစီကနေတက်အောင်လုပ်ပေးရမယ့်အစားကိုစိတ်ထဲပေါ်လာတာတွေကိုထင်ရတွေကိုရှောက်ရှောက်လုပ်နေတာအဖြေမဟုတ်ဘူးပေါ့နော
်အခုဆိုရင်မြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့ကူးစက်သူပေါင်းအနည်းဆုံး 2200 ကျော်သွားပြီဖြစ်ပြီးသေဆုံးသူကလည်း 14 ဦးထိရှိလာနေတာပါဒါကြောင့်လက်ရှိ COVID-19 ကူးစက်မှုနှုန်းနေ့စဉ်ရက်ဆက်ဆိုသလိုအရှိန်မြင့်လာနေတဲ့မြန်မာနိုင်ငံမှာပြည်အောင်စုအစ်အစိုးရပြည်နယ်နဲ့တိုင်းဒေသကြီးအစဉ်အဆက်ကနေမြို့နယ်ရက်ွက်အုပ်ချုပ်ရေးမှုတွေအဆင့်ထိရက်ွက်လူထုအများပြည်သူလိုက်နာရမယ်ဒေသန္တရအမိန့်တွေညွှန်ကြားချက်တွေကိုတပြေးညီမူဝါဒတွေနဲ့ပွင့်လင်းမြင်သာစွာထုတ်ပြန်ကြေညာပေးတဲ့လို့လည်း ်ပြည်သူလူထုကအကြံပေးကြပါလေရှင်ကျမဆုမမ